ိုဝင်းမင်းဆက်သွယ်မေးမြန်းထားတာပါ။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုရပ်တန့်ရေး CDM အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့အတူလက်နက်ကင်တော်လှန်ရေးလုပ်ငန်းစဉ်ကိုပါစတင်နေပြီဖြစ်ကြောင်းပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ရဲ့ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေစုကပြောကြားလိုက်ပါတယ်။ CRPH အနေနဲ့လက်နက်ကင်တိုက်မဲ့နည်းလမ်းကိုပါဘာကြောင့်ဆုံးဖြတ်လိုက်တယ်လဲ။ဒီနည်းလမ်းကတော့ဖြစ်တဲ့လားဖြစ်နိုင်မလားဆိုတာရင်းနဲ့ပတ်သက်လို့မြန်မာအရေးလေးလံသုံးသပ်နေသူဒေါက်တာတင်မောင်တန်းကိုမန်းအင်ဂျင်နိုင်ကဆက်သွယ်မေးမြန်းစုစည်းတင်ပြထားပါတယ်။
ကုလသမဂ္ဂထုတ်ပြန်ချက်အရမြန်မာစစ်ကောင်စီအနေနဲ့အာဏာသိမ်းပြီးရပ်ပေါင်း80ကျော်အတွင်းအကြမ်းဖက်ပစ်ခတ်ဖိနှိပ်မှုတွေကြောင့်ကလေးရွယ်တွေအပါအဝင်အနည်းဆုံးလူပေါင်း900ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်။အခုလိုစစ်ကောင်စီဘက်ကလက်နက်မဲ့တဲ့ပြည်သူတွေကိုအကြမ်းဖက်ဆက်လက်ဖိနှိပ်နေတဲ့အပေါ်မှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အနေနဲ့ CDM လှုပ်ရှားမှုနဲ့အတူလက်နက်ကိုင်တော်လှန်ရေးပါလှုပ်ဆောင်ဖို့မဖြစ်မနေရွေးချယ်ခဲ့ရတယ်လို့ VOA ကလက်ခံရရှိတဲ့ CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးရဲ့အသံဖိုင်မှာသူကအခုလိုပြောသွားပါတယ
်ခုတည်းကကျွန်တော်တို့ခေါင်းဆောင်တွေကိုလည်းလွတ်မပေးဘူးကျွန်တော်တို့ထပ်ပြီးတော့လည်းဖမ်းတယ်နှိပ်ကွပ်တယ်လူတွေတတ်တယ်ဆိုတော့သူတို့ပို့ပို့ပို့ပို့ပို့ပို့ဆိုးလာတဲ့အတွက်ကျွန်တော်တို့ဘက်ကလည်းပဲဒါနဲ့လိုက်ညီတဲ့ strategy ကိုပြောင်းရတာဖြစ်တယ်ကျွန်တော်တို့ CDM ကနေတဆင့်တော်လှန်ရေးလှုပ်ပြီးတော့စစ်တိုက်ပြီးတော့ကျွန်တော်တို့လူတွေကိုသေစေတာတို့သွေးထွက်တာတို့ဖြစ်ချင်လို့မဟုတ်ဘူးလည်းဖြစ်ချင်းလဲအခုကဖြစ်အောင်သူတို့ကတမင်တွန်းပြီးတော့ပို့နေတာကျွန်တော်တို့ဒေါ်လာရေးဟာဒီ EAO တွေရှိတဲ့နေရာတွေမှာ EAO တွေရဲ့အင်အားနဲ့အနည်းဆုံးအကောင်ဆုံး CDN လည်းအကောင်နဲ့ EAO တွေလည်းအကောင်နဲ့ဆိုတဲ့မြို့တွေကိုအရင်ဆုံးကျွန်တော်တို့သိမ်းရမှာဖြစ်ပါတယ်အဲ့ဒီနေတွေကိုသိမ်းရမှာဖြစ်တယ်အဲ့ဒီရွာတွေကိုသိမ်းရမှာဖြစ်တယ်ဒါမှသာကျွန်တော်တို့ဟာအစိုးရဆိုတဲ့စကလုံးနဲ့အညီကျွန်တော်တို့ကအုတ်ချုပ်ရေးတွေလည်းရှိမယ်တရားစီရင်ရေးတွေရှိမယ်ကာကွယ်ရေးတွေခုနစစ်ရေးတွေလည်းကျွန်တော်တို့ရှိပြီးတော့ territory ဆိုတဲ့နယ်မြေလည်းရှိမှာဖြစ်ပါတယ်ဒါမှသာအစိုးရဖြစ်မှာတော်သူနိုင်ငံတကာကအတိမတ်ကြပြုတ်အောင်ကျွန်တော်လုပ်မှာပါပြုတ်လားမပြုတ်လားအရေးမကြီးဘူးအစိုးရဆိုတဲ့အထိပ္ပယ်ကအဲ့ဒါပဲကျွန်တော်တို့အခုဆိုရင်ပို့ပြီးတော့လည်းကျွန်တော်တို့အနေနဲ့ humanitarian aid တွေရော assistant တွေရောစာနာရိတ်ခါတွေရောကျွန်တော်ရရှိဖို့အလားအလာတွေအများကြီးကောင်းနေတဲ့အတွက်အဲ့ဒီတင်တန်းနေအများကြီးပြပြီးလူတွေအများကြီးကိုလည်းမွေးနိုင်မဲ့အနေအထားရှိပါတော့။ဒါပေမဲ့တတ်နိုင်တဲ့များသွေးထွက်တန်းကိုမဖြစ်အောင်ကအဲ့ဒီအင်အားတွေကျွန်တော်တို့မှရှိဖို့လိုတယ်။လူအင်အားကောင်းဖို့လိုတယ်။စိတ်ဓာတ်အင်အားတွေကောင်းဖို့လိုတယ်။ဒီကျွန်တော်တို့စီးတွေစနစ်တွေကောင်းဖို့လိုတယ်။အဲ့လိုကောင်းတယ်ဆိုရင်ကျွန်တော်တို့စိုးစိုးကပြောတဲ့ကာကွယ်ရေးလုပ်ငန်းတွေကာကွယ်ရေးတပ်ဖွဲ့တွေအင်းနဲ့အားနဲ့ဆိုရင်တို့တွေတွေကျွန်တော်တို့တော်ယုံတန်ယုံနဲ့တို့ကျွန်တော်တို့လာပြီးတော့မတိုက်ခိုက်နိုင်တဲ့အနေအထားဖြစ်ရောက်အောင်လုပ်အောင်မှာဖြစ်တယ်။အဲ့ဒီနီးအားဖြင့်တို့ဇပွဲပေါ်ကိုတက်ချင်တက်လာ။ဇပွဲပေါ်တက်လာဆိုလို့ကျွန်တော်တို့ညှိနှိုင်းဆွေးနွေးဖို့မဟုတ်ဘူး။ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့နဲ့ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့ပြောတဲ့ဟာတွေလုပ်အောင်။ကျွန်တော်တို့နဲ့ညှိနှိုင်းဆွေးနွေးခြင်းကျွန်တော်တို့ခေါင်းဆောင်တွေကိုမလွတ်ပေးဘဲနဲ့ဘာဇပွဲမှာထိုင်နေအောင်ကြည့်။ညနေချင်းလုံးဝစိုင်မှာမဟုတ်ဘူး။နော်ကျွန်တော်တို့ခေါင်းဆောင်တွေကိုလွတ်ပြီးတော့ကျွန်တော်တို့ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးပြီးကျွန်တော်တို့ချင်းဝေါင်းဆောင်ကိုကျွန်တော်တို့ပြောတင်တာတွေပြောပြီးတဲ့အချိန်ကျမှသာဇပွဲမှာထိုင်မှာဖြစ်တယ်သူတို့ကိုကျွန်တော်တို့အဲ့လိုဇပွဲမှာထိုင်နေရအကြောင်းရှိဘူးအဲ့ဒီဟာမပါဘဲနဲ့ကျွန်တော်တို့ခေါင်းဆောင်များနဲ့ကျွန်တော်တို့ဖန်ထားတဲ့ကျွန်တော်တို့တွေရဲ့တော်နိုင်ရင်အင်အားစုတွေကိုလွတ်မပေးဘဲနဲ့သူတို့နဲ့မျက်နှာချင်းဆိုင်ပြီးစကားပြောစရာအကြောင်းရှိဘူးကျွန်တော်မပြောဘူးအဲ့တော့အဲ့လိုမျိုးဖြစ်ပါတယ်အဲ့တော့တကယ်လို့အဲ့ကြရင်တော့ဒါတော်မှပဲကျွန်တော်တို့အောင်ဆန်းစုကြည်တို့သမတကြီးတို့ကိုကျွန်တော်တို့တွေအသေးချပြောပြီး inform လုပ်ပြီးအခုပြောင်းလဲနေတဲ့အခြေအနေတို့တင်ပြခွင့်ရမှာဖြစ်တယ်တင်ပြခွင့်မရလို့မဖြစ်ဘူးဒါကိုဘာဖြစ်လို့ဆိုတော့အမေတို့နားလည်အောင်ရှင်းပြဒါမှသာလဲကျွန်တော်တို့အခြေအနေတွေကဘာကြောင့်ဒီလိုပြောင်းလဲသွားလဲဆိုတော့သိမှာဖြစ်တယ်အဲ့ဒါကိုကျွန်တော်တို့လုပ်ပြီးတော့မှသာလဲကျွန်တော်တို့ဒီအောင်စကားပြောနိုင
် CRPH ယာယီကျန်းမာရေးနဲ့ပညာရေးဝန်ကြီးဒေါက်တာဇော်ဝေစုပြောသွားတာပါလက်နက်ကင်တော်လန်တဲ့နီလန်းဟာမြမသမိုင်းကြောင့်အရာဆိုရင်နှစ်ပေါင်းများစွာကတည်းကရှိခဲ့တာပါလက်ရှိမှာလည်းတိုင်းသားလက်နက်ကင်တပ်ဖွဲ့တွေရှိနေတယ်လို့စစ်ကောင်စီဘက်ကလည်းခြေမုံတိုက်ခိုက်နေတာဖြစ်ပါတယ်ဒါကြောင့်ဒေါက်တာဇော်ဝေဆိုးပြောသွားတယ်လို့ CRPH အနေနဲ့လက်နက်ကင်တော်လန်တဲ့နီလန်းကိုရွေးချယ်တာဖြစ်တင်သလားအင်အားကြီးမတဲ့မြမစစ်တပ်နဲ့ရှင်ဖို့ရောဖြစ်နိုင်ပါမလားမြမအရေးလေးလာသုံးသပ်သူဒေါက်တာတင်မောင်တန်းကိုဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုစပြောပါတယ်
ဖြစ်တင်တာကိုပြောရလို့ရှိရင်တော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလှုပ်ဆောင်မဲ့လမ်းကြောင်းကမျိုးသားရင်ကြားစီဒါကအဖြစ်တင်ဆုံးပဲ။တနက်ကလမ်းစဉ်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လမ်းစဉ်လည်းမဟုတ်ဘူး။မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအကြမ်းမဖက်လှုပ်ရှားမှုဒီမိုကရေစီရဲ့လှုပ်ရှားမှုကိုပ ဲ့သွားတယ်ဒါပေမဲ့ကနေ့အချိန်ကြီးပေါ့နော်ကနေ့အချိန်ကြီးကတော့1988မှာဖြစ်ခဲ့တယ်လို့ပဲနော်လူငယ်တွေဒူဒူကလည်းဟာဒီတက်မတော်ကြီးကိုတော့ဒီစစ်တပ်ကြီးကိုတော့တင်းနဲ့ပြချမှာပဲရမယ်တချို့ကဆိုရင်နိုင်ငံခြားတပ်တွေကဝင်ပြီးချဖို့တော့မှပဲနော်ဒီလောက်ထိမျောနေတောင်းဆိုနေကြတာတွေကိုတွေ့ရတယ်ဒါကဖြစ်နေတာเนาะဖြစ်တဲ့နာကငင်းကြရေးဖြစ်နေတာကဒီအချိန်နေเนาะဒီလိုဖြစ်လာတာကလည်းငင်းငင်းညာဆန္ဒပြနေတာဒီအပေါ်မှာဖြိနှိပ်ရစ်ဆက်เนาะရစ်ဆက်တာပေါ့เนาะခုနှစ်သမီးလေးကိုအိမ်ထဲမှာပဲပြစ်တတ်ပြစ်တာအဖေစီပြေးသွားတဲ့အချိန်မှာပြစ်တတ်ပြစ်တာမျိုးเนาะကလေးတွေကိုနော်ခေါင်းကိုတဲ့တဲ့ဖြစ်တာမျိုးဒါတွေအကုန်လုံးကရက်ဆက်တယ်ဒီလိုရက်ဆက်မှုတွေကြောင့်ဘလို့လဲစစ်တပ်ကတော့လက်နက်ကိုင်တော်လာမှပဲရတော့မယ်ဆိုတဲ့အမြင်ဖြစ်လာတယ်နော်ဒါကဒီနေ့ဖြစ်နေတာနော်အဲ့ဒီလမ်းကြောင်းကဘောဖြစ်နိုင်သလားပေါ့ခက်ခဲလိမ့်မယ်လို့ထင်တယ်နော်ဘာကြောင့်လဲဆိုတော့1946ဒါတခင်ဆိုးကြီးပုံကန္တာကနေစပြီးတော့ကရင်ပြီးတော့ဒီကွန်မြူနတီပါတီเนาะပြီးတော့ကျွန်တော်တို့58မှာရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေအမျိုးမျိုးကချင်းเนาะဒီလိုတော်လာခဲ့ကြတယ်ဒါပေမဲ့မပြီးခဲ့ဘူးသို့တော့ခဏအချိန်မှာဖြစ်နိုင်သလားဘာမဆိုဖြစ်နိုင်တယ်ခဏအချိန်ကြီးကတော့ဘာကြောင့်လဲဒီလက်နက်ကိုင်လှုပ်ရှားမှုတွေအကုန်လုံးကကဘာရဲ့အာယုံစုဆိုင်မှုအရင်တော့တခါမှမရခဲ့ဘူးเนาะရတော့ရပါတယ်အရင်တုန်းကလည်းဒါပေမဲ့အခုလောက်ထိပေါ်ပေါ်ထင်းထင်းမရရှိခဲ့ဘူးတနေ့ကတော်လိုင်းကြီးကနော်အခုဆိုရင်စီရီယားလိုဖြစ်သွားမလားဆိုပြီးစိုးရင်တဲ့အထိကဘာကလည်းဖြစ်ပေါ်လာခဲ့တယ်နော်ကဘာသုံးသက်သူတွေလွဲနေတာကတော့အပြည့်ရင်းစစ်ကြီးဖြစ်သွားနိုင်တယ်ဆိုတာပြောတာမဟုတ်ဘူးပြည့်ရင်းစစ်ကဖြစ်နေခဲ့တာကြာလာပြီနှစ်ပေါင်းများစွာဒါပေမဲ့သူတို့ဆိုလိုချင်တာကတော့ပို့ပြီးအရှိန်ကုန်ပြင်းပြင်းနဲ့ဖြစ်သွားနိုင်သလားဖြစ်သွားနိုင်တယ်ဘသူရှုံးမလားဘသူနိုင်မလဲအခုချိန်မှာတော့ပြောလို့မရသေးဘူးလို့ကျွန်တော်ထင်တယ်။ဒါကြောင့်ဖြစ်တဲ့နောက်ပြောရလို့ရှိရင်တော့စပွဲဝိုင်းကိုမြန်မြန်ဖွင့်ပြီးစကားပြောရတာအကောင်းဆုံးလို့ကျွန်တော်ထင်တယ
်။လက်ရှိမြန်မာစစ်တပ်ကတော့ကရင်နဲ့ကချင်ပြည်နယ်ဘက်တွေမှာလေကြောင်းကနေဘုံကျဲတိုက်ခိုက်နေတဲ့အတွက်အရက်သားတိုင်းသားပြည်သူတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရပါတယ်။ဒါအပြင်မြန်မာပြည်အကြက်တဲပြည်လဲဖို့မရှိသေးတာကြောင့်စစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးရေးလိုအပ်လာဖို့ရှိကြောင်းဒေသခံအဖွဲ့အစည်းတွေကတတိပေးပြောကြားထားပါတယ်ရှင်။